ဖမ်းဆီးထောင်ချခံရတဲ့မြန်မာခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကနေပြီးတော့နှစ်အနည်းငယ်လူငင်းခွင့်ပေးုံနဲ့မြန်မာနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုရဲ့ရည်တည်မှုပြောင်းလဲစရာမရှိဘဲနဲ့ဒေါ်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်အပါအဝင်မတရားဖမ်းဆီးခံရသူအားလုံးအ мян ဆုံးပြန်လွှတ်ဖို့တောင်းဆိုရဲဆိုပြီးတော့အမေရိကန်ပြည်ထောင်စုကနေပြီးတော့တုံ့ပြန်လိုက်ပါတယ
် Does not change our position. We remain deeply concerned by the Burma military regime's extension of the state of emergency
which DPA ကြောင့်မလို့ကျွန်တော်တို့ရဲ့ရည်တည်ချက်ပြောင်းလဲစရာမရှိပါဘူးအကြမ်းဖက်မှုတွေကိုတာရှည်ဖြစ်စေပြီးတော့လက်ရှိအကြက်တဲအပေါ်မှာမြင်းမြတ်တတနဲ့ငင်းငင်းအဖြစ်ထုတ်နိုင်မှုတွေကိုနှောင့်နှေးစေတဲ့နိုင်ငံတော်ရေးပေါ်ကာလထပ်တိုးမြင့်လိုက်တဲ့အပေါ်မှာလည်းအလွန်မင်းစိုးရိမ်စရာဖြစ်ရပါတယ်ဒေါ်ဆန်းစုကြည်နောက်ယာရုကနေပြီးတော့ဖယ်ရှားခံရတဲ့သမရဦးဝင်းမြင့်နဲ့မတရားဖမ်းဆီးခံရသူအားလုံးချက်ချင်းလွှတ်ပြီးဖို့အချိန်ချင်းတောင်းဆိုနေပါတယ်ဒါရီတစုံတရာဘာမှဖြစ်မလာသေးပါဘူးဆိုပြီးတော့အမေရိကန်နိုင်ငံရဲ့ဌာနပြောကြားသူမတ်သူးမီလာကအင်္ဂါနေ့နေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားတာဖြစ်ပါတယ်။စစ်ကောင်စီအနေနဲ့အကြမ်းဖက်မှုတွေကိုရပ်ဖို့လူသားချင်းစာနာကူညီမှုတွေခွင့်ပြုဖို့နိုင်ငံခံစားရသူတွေအတွက်တရားမျှတမှုရှာဖွေဖို့ငြိမ်းချမ်းပြီးတော့တရားမျှတတဲ့အနာဂတ်ဒီမိုကရက်တစ်မြန်မာနိုင်ငံအတွက်အစုဖွဲ့အားလုံးထိစပ်ညှိနှိုင်းဆောင်ရွက်ကြဖို့ဆိုပြီးတော့ဆက်ပြီးတိုက်တွန်းမယ်လို့အမေရိကန်နိုင်ငံရဲ့ဌာနပြောကြားသူကပြောခဲ့ပါတယ်။စစ်ကောင်စီဟာဒေါ်ဆန်းစုကြည်ပေါ်မှာဆွဆွဲပြစ်ဒဏ်ချထားတဲ့အမှု16မှုတွေကအမှု9မှုအတွက်ပြစ်ဒဏ်တွေကိုလူငင်းသက်သာခွင့်ပြုလိုက်တာဖြစ်ပြီးတော့သမရဦးဝင်းမြင့်ပေါ်မှာဆွဆွဲထားတဲ့အမှု10မှုတွေက2မှုကိုပြစ်ဒဏ်လူငင်းခွင့်ပေးခဲ့ပါတယ်။ဒေါ်ဆန်းစုကြည်ပေါ်မှာအမှုပေါင်း16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာနေပြီးတော့6နှစ်လျှော့ပေါ့ပေးလိုက်တာဖြစ်လို့ထောင်ဒဏ်28နှစ်ကတော့ဆက်ပြီးတော့ကြာခံအောင်မှာဖြစ်ပါတယ်။ထောင်ဒဏ်12နှစ်ချမှတ်ခံရတဲ့ဦးဝင်းမြင့်ကတော့၄နှစ်လျှော့ပေါ်လိုက်တဲ့အတွက်၈နှစ်ဆက်ပြီးတော့ကြာခံအောင်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာတော့2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းတွေကမတည်ငြိမ်မှုတွေလက်နက်ကင်ပုံကံမှုတွေကအခုချိန်ထိရှိနေပါတယ်တနစ်ပဲအာဏာထိန်းထားမှာဆိုပြီးတော့ဂရုပြုခဲ့တဲ့စစ်ကောင်စီကအခုလိုမျိုးမတည်ငြိမ်မှုတွေကိုအကြောင်းပြပြီးတော့နိုင်ငံတော်ရဲ့ရေးပေါ်ကာလကိုအခု၄ချိန်မြောက်အဖြစ်နဲ့၆လထပ်မံတိုးထားပါတယ်ခင်ဗျာ